အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းရိုးတန်းမှာဆန်ဒီဟာရီကိန်းမုန်တိုင်းဒဏ်အကြီးကျယ်ခံရတဲ့နယူးယောက်ပြည်နယ်ဟာသဘာဝဘေးအန္တရာယ်စိုးကြီးကိုရင်ဆိုင်နေရတယ်လို့အမေရိကန်သမ္မတအိုဘားမားကကြေညာလိုက်ပါတယ်။ဆန်ဒီဟာရီကိန်းမုန်တိုင်းနယူးယောက်မြို့ကိုဝန်ရောက်တိုက်ခတ်ခဲ့ပြီးနိုင်ပိုင်းအကြာမှာအခုလိုကြေညာခဲ့တာလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်နယူးယောက်မြို့အနိမ်ပိုင်းမှာရှိတဲ့လမ်းတွေအပါအဝင်တွေကအတော်များများရေမြုပ်ခဲ့ပြီးမီးတွေလည်းပြတ်ခဲ့ပါတယ်။အဲ့လိုကြေညာလိုက်တဲ့အတွက်ဗဟုဆိုးရွားကနေသဘာဝဘေးအန္တရာယ်အတွက်ပြင်ဆင်ထားတဲ့ရန်ပုံငွေတွေကိုမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်ပေးသွားမှာလည်းဖြစ်ပါတယ်။Sandy Hurricane မုန်တိုင်းဟာနယူးယောက်မြို့တောင်ဘက်ကိုတနင်္လာနေ့ညနောက်ပိုင်းကလေတိုက်နှုန်းပြင်အား125မိုင်နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုမှာလူဦးရေအထူးထပ်ဆုံးဒေသတွေကတစ်ခုဖြစ်တဲ့ရှေးမြောက်ဘက်အချမ်းမှာလေပြင်းတိုက်ခတ်တာနဲ့မိုးသည်ထန်စွာရွာသွန်းခဲ့သလိုပင်လယ်ထဲမှာလည်းအန္တရာယ်ဖြစ်စေတဲ့လိုင်းလုံးကြီးတွေဖြစ်ခဲ့ပါတယ်။မုန်တိုင်းကြောင့်အခုချိန်ထိလူ16ယောက်ထပ်မံသေဆုံးခဲ့ပြီဖြစ်ပါတယ်။သေဆုံးသူအများစုကတော့ယင်တိုက်မှုတွေတစ်ပင်အိမ်ပေါ်လဲကျတာတွေကြောင့်သေဆုံးတာတွေလည်းဖြစ်ပါတယ်။အခုအခါမှာတော့မုန်တိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်သွားပြီးအပြော့သွားပြီလို့လည်းသိရပါတယ်။ဒါပေမဲ့တနအီကိုလေတိုင်နှုန်းမှန်60လောက်ရှိနေတော့မှဖြစ်တယ်လို့ပြောပါတယ်။ဒီမုန်တိုင်းဟာဗုဒ္ဓဟူးနေ့မှာကနေဒါနိုင်ငံကိုဝင်ရောက်တိုက်ခတ်သွားမှဖြစ်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်ခင်ဗျာ။